မြန်မာနိုင်ငံမှာအစိုးရစီဝါချက်အုပ်ကြီးနဲ့တရားဆက်ဆိုခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက်ကရှောင်းတန်းတော်ကိုစက်တင်ဘာ23ရက်ရုံးထုတ်ဆက်ဆဲခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ယုံအရာရှိတွေနဲ့တွေ့ခွင့်မပေးတဲ့အတွက်ပြတ်သွားတဲ့တရားစီရင်မှုရနိုင်ရေးအတွက်တံပြားဖြစ်ရတယ်လို့ဩစတြေးလျအစိုးရကပြောပါတယ်။ပမောက်ကရှောင်းတန်းတော်နဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ယုံအရာရှိတွေလေ့လာဆန်းစစ်ခွင့်မရတာအတွက်စိတ်ပူကြောင်းမြန်မာအာဏာပိုင်တွေကိုရောကင်ဘရာမှာရှိတဲ့မြန်မာတမ္မကြီးစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဆိုင်ရာဒီဖတ်ပြောဌာနပြောခွင့်ရပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက္ခတန်လာရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်နှန်းကိုတယောက်ခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပေါ့မျှော်လင့်ထားကြောင်းလည်းမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောထားတယ်လို့ဆိုပါတယ်။ပမောက္ခရှောင်းတန်းလာဟာမြန်မာနိုင်ငံစက်တရီကြီးရဲ့စစ်တပ်အာဏာသိမ်းပြီးဒေါက်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးချက်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်9ရက်ကြာမှသူအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။